အမေရိကန်နဲ့တရုတ်နဲ့နိုင်ငံခြားမှာမြန်မာ၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်နဲ့ဥရုယားဒီဆိုင်ရာအပေါင်းဝင်နှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားချင်းတိုက်ဆိုင်နေတဲ့ကိစ္စရပ်တွေရှိနေပြီးဒါကိုလက်တွဲပြီးဆောင်ရွက်နိုင်ပေမဲ့ရှင်ကျန်း၊တိဘက်၊ဟောင်ကောင်အရှေ့နဲ့တောင်တရုတ်ပင်လယ်ပြင်တွေနဲ့ထိုင်ဝမ်ကိစ္စရပ်တွေအပေါင်းဝင်လူခွင့်ရေးနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေမှာတော့နှစ်နိုင်ငံကြားအကျိုးစီးပွားနဲ့ဆန်တန်မှုတွေမတူဘဲဆန့်ကျင်ဘက်ဖြစ်နေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ရင်နဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Netpress ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားနေခြင်းမှာပဲရည်သွန်းနေထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်အီတလီနိုင်ငံရောမမျိုးကိုရောက်နေတဲ့ဝန်ကြီးနှစ်ဦးဟာတနင်္လာနေ့ကဒုတိယကြိမ်မြောက်မျက်နှာချင်းဆိုင်တွေ့ဆုံခဲ့တာဖြစ်ပြီးအခုလိုတွေ့ဆုံချိန်မှာဝန်ကြီးဘလင်ကင်ကလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုထပ်လောင်းပြောကြားခဲ့တာပါ။တရုတ်နိုင်ငံကမတ်လတုန်းကပထမအကြိမ်ဖြစ်အမေရိကန်နိုင်ငံအလာစကာပြည်နယ်ထဲမှာတွေ့ဆုံခဲ့ပေမဲ့နှစ်ဖက်တင်းမာမှုတွေကတော့ဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။ဝန်ကြီးပလင်ကန်ကနှစ်နိုင်ငံကြားရှင်းပြမှုကိုတာဝန်ယူစီမံခန့်ခွဲဖို့ဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားရအရေးပါတယ်လို့အလေးပေးပြောကြားခဲ့ပါတယ်။